ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့နှုမောဒနာတရားစကားအချိန်ရသလောက်နာယူပြီးရေစက်ချအများတန်းပေးဝေးမယ်။သာသနာတော်နှစ်2561ခုနှစ်ကောဇာတက္ကရာ1389ခုနှစ်ဝါကောင်လပြည့်ကျော်23ရက်ခရစ်နှစ်2019ခုနှစ်ဩဂုတ်လ20ရက်တနင်္ဂနွေနေ့မှာစကိုင်းတောင်ယုံများဆက်ကြကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့မှာနေထိုင်တဲ့ဖခင်ကြီးဦးတာတေမိခင်ကြီးဒေါ်ကျင်းစိသမီးဒေါ်ညွန့်ညွန့်ဆန်းတာကိုစိုးနိုင်မာထာထအောင်မိဘမေတ္တာမိသားစုတို့ဖြစ်ပါတယ်မိမိတို့မိဘမေတ္တာမိသားစုကယနေ့အခါမှာမိမိတို့ရဲ့ယဟန်တော်မြတ်ဆက်ကြကြောင်းတိုင်းမှာကနဝစကစာကြအဖြစ်နဲ့သာသနာတော်ကိုထမ်းဆောင်နေတဲ့အရှင်ညာနာတ္တဇာလင်္ကာရာဘိယွန်သားရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့မြတ်ဆက်ကြကြောင်းတိုင်းတန်ဃာတော်423ပါးတို့အားယုံစွမ်းဆက်ကလှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာတော်423မှာတို့ဟာနေစွမ်းဆက်ကတ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုတန်ဃာ423မှာတို့ဟာညာချမ်းအခါဖြော်ရည်စေပစ္စည်းလောင်းလူခြင်းဆိုတဲ့ကုသိုလ်ကောင်းမှုတနေ့တာကုသိုလ်များကိုလာရောက်ပြီးတော့စီပူအားထုတ်ကြတယ်မြတ်စွာဘုရားမာနိုင်ကဆရာတော်အားတရားတော်ကိုပူဇော်တဲ့အနေနဲ့သင်္ကန်းတစ်စုံကိုဘက်သင်္ကန်းတစ်ထည်နဲ့ဆရာတော်ဤပစ္စည်း၄ပါးအားတသိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းမန္တလေးမြို့မြားတောင်ပရိသရွှေချောင်းဆရာတော်အရှင်ရာဇင်တာဘိဝန္တအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တရဲ့ဦးကြီးဖုန်ကြီးအားလည်းပဲဆရာတော်ဤပစ္စည်းလေးပါအားလိုအပ်ရာရာအတွက်တသိန်းကျက်တန်ဝုထုပစ္စည်းများလှူဒန်းခြင်းငဇွန်မြို့နယ်ကြောက်တလုံးရွာသုံးတက်ကျောင်းဆရာတော်ဤပစ္စည်းလေးပါအား9000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းမြတ်စွာဘုရားကျောင်းတိုင်နိုင်ကဆရာတော်လေးပါတို့ဤပစ္စည်းလေးပါအားတစ်ပါးတစ်ပါးဤပစ္စည်းလေးပါအား9000ကျပ်တန်စီလှူဒန်းကြခြင်းအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တအားသင်္ကန်းတစုံကိုဘက်သင်္ကန်းတစ်ထည်ဦးဇင်းရဲ့ပစ္စည်းလေးပါအား9000ကျပ်တန်ဝတ္ထုပစ္စည်းများစကတ်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုဥတန်ဝင်းဒေါ်လာလာကျင်သမိမရင်ရင်ဦးတင်ရနဲ့မိသားစုကလည်းပဲတရားတော်ကိုပူဇော်တဲ့အနေနဲ့ဆရာတော်ဤပစ္စည်းလေးပါအား3000ကျပ်တန်ဥညာနာရဇာလင်္ကာရာဘိဝန္တဤပစ္စည်းလေးပါအား3000ကျပ်တန်လှူဒန်းခြင်းမန္တလေးမြို့ဒေါ်ပြုံးမေဒေါ်ပြုံးကြည်ညီမတစုကအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တဤပစ္စည်းလေးပါအား9000ကျပ်တန်လှူဒန်းခြင်းဥတာတေဒေါ်ကျင်စိန်မိသားစုကအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တအား2000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းမန္တလေးမြို့ဥမောင်ကြီးနှင့်သာသမီများငွေထီးသုံးလက်မိသားစုကတရားတော်ကိုပူဇော်တဲ့အနေနဲ့ဆရာတော်ဤပစ္စည်းလေးပါအား2000ကျပ်တန်ဝုထုပစ္စည်းများလှူဒန်းခြင်းဆရာကြီးဒေါ်ဝိစာရီသာသနာဇောတိကျောင်းတိုင်မိုးကုတ်မြို့ကဆရာတော်ဤပစ္စည်းလေးပါအားဓမ္မပူဇာအဖြစ်9000ကျပ်တန်ဝုထုပစ္စည်းများနဲ့သင်္ကန်းတစုံလှူဒန်းခြင်းဥညာနာတ္တဇာလင်္ကာရာဘိဝန္တဤပစ္စည်းလေးပါအား9000ကျပ်တန်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုတွေကိုပြုလုပ်ကြတယ်နောက်ပြီးတော့တဲသည်အလုံး900ကိုလည်းပဲလှူဒန်းနေတယ်။ဦးစန်းမောင်ဒေါ်ခင်ကြီးမိသားစုကဓမ္မပူဇာအဖြစ်သင်္ကန်းတစုံအရှင်ညာနာတ္တဇာလင်္ကာရာဘိဝန္တဤပစ္စည်းလေးပါအား9000ကျပ်တန်လှူဒန်းပြီးတော့ဒေါ်တင်ညွန့်သမီးဒေါ်မြင့်မြင့်ကြီးရွှေလိပ်ပြာမိသားစုကဓမ္မပူဇာအဖြစ်သင်္ကန်းတစုံရှင်ညာနာတ္တဇာလင်္ကာရာဘိဝန္တာဤပစ္စည်းလေးပါအား3000ကျပ်တန်လှူဒန်းခြင်းကိုစိုးနိုင်မာထာထအောင်မိသားစုကဓမ္မပူဇာအဖြစ်ဆရာတော်ဤပစ္စည်းလေးပါအား1000ကျပ်တန် အရှင်ညာနာရဇာလင်္ကာရဘိယွန်သာဤပစ္စည်းလေးပါးတထောင်ကျက်တန်လှူဒန်းခြင်းကိုထွန်းမြင့်အောင်မမင်းမြင့်တန်မိသားစုဟာဓမ္မပူဇာဖြစ်ဆရာတော်ဤပစ္စည်းလေးပါးအား9000ကျက်တန်လှူဒန်းပြီးတော့ဦးဆန်းဝင်းမိုဘိုင်းတက်လိုက်မိသားစုဟာလေဓမ္မပူဇာဖြစ်ဆရာတော်ဤပစ္စည်းလေးပါးအားတသိန်းကျက်တန်လှူဒန်းခြင်းကိုမြင့်ထွန်းမကျူကျူနိုင်မိသားစုဟာရှင်ညာနတ္ထဇာလင်္ကာရဘိယွန်သာဤပစ္စည်းလေးပါးအားတထောင်ကျက်တန်လှူဒန်းပြီးကြောက်တလုံးရွာဓမ္မမိတ်ဆွေများကလည်းပဲစူပေါင်းပြီးတော့ရှင်ညာနတ္ထဇာလင်္ကာရဘိယွန်သာဤပစ္စည်းလေးပါးအား25,000ကျက်တန်လှူဒန်းခြင်းမဆန်းဆန်းတွင်မောင်နှမတစုဟာရှင်ညာနတ္ထဇာလင်္ကာရဘိယွန်သာအားသင်္ကန်းတစုံလှူဒန်းခြင်းဆိုပြီးတော့မိဘမေတ္တာမိသားစုနဲ့ဆွေမျိုးသားချင်းများဓမ္မမိတ်ဆွေများကပါရမီဖြည့်ဖက်အနေနဲ့ဝိုင်းဝန်းပြီးတော့ကုသိုလ်ပြုကြတယ်။ဒီနေ့ကုသိုလ်ပြုတဲ့ပွဲမှာဘုန်းကြီးနေနဲ့ဘာတရားဟောပေးမလဲဆိုတော့ရကန်းတယ်မာလေးဤဘဝဖြစ်ရဲ့အထုပ်ပတ်ဒီခေါင်းစည်းလေးနဲ့ဟောပေးမယ်။ဘုရားရှင်လက်ထက်တုန်းကရကန်းတယ်မာလေးတယောက်ရဲ့ဘဝဖြစ်ရဲ့အထုပ်ပတ်သူ့အကြောင်းကိုနည်းနည်းလေးဟောပေးမယ်ပေါ့။ဘုရားတို့အထုပ်ပတိစာပေဆိုတာအင်မတန်မှလိုအပ်တယ်ပေါ့ယနေ့နိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သူအထုပ်ပတိကိုဖတ်ရင်သူဖတ်တဲ့စာဟာအထုပ်ပတိစာပေတွေများတယ်ဒီလိုတွေ့ရတယ်အထုပ်ပတိဖတ်လို့ရှိရင်ဘာကြိုးရှိနိုင်တယ်လဲသူရဲ့ကြောကြားမှုဒါတွေဟာအတူယူเสียမဟုတ်ပါဘူးသူရဲ့ဂုံမြောင်မှုဒါတွေကလည်းအတူယူအကြရမယ်ရာမဟုတ်ပါဘလို့စိတ်ထားမျိုးနဲ့ကြိုးစားခဲ့လို့ဒီလိုနေရာဒီလိုစင်တန်းကိုရောက်တယ်လေဒီလိုမျိုးသူရဲ့ကြိုးစားတဲ့စိတ်ကောင်းမြတ်တဲ့စိတ်ကောင်းမြတ်တဲ့အကြောင်းတရားဒါတွေကိုအတူယူရင်အထုပ်ပတိစာပေရသိပြီးတော့တန်ဖိုးကြီးမားတဲ့စာပေဖြစ်သွားပါတယ်ယနေ့လည်းပဲဘုန်းကြီးဟာရကန်းတယ်မာလေးဤဘဝဖြစ်ရဲ့အထုပ်ပတ်ဘုရားရှင်တစ်ထက်တုန်းကရကန်းတယ်သမီးတယောက်ရဲ့အကြောင်းလေးကိုနည်းနည်းလေးပြောပြပေးမယ်အခါတစ်ပါးမှာဘုရားရှင်ကိုယ်တော်မြတ်အာလဝီပြည်အကလဝကျောင်းတိုင်အဲ့ဒီကျောင်းတိုင်မှာတရင်သုံးနေတဲ့အချိန်အာလဝီမျိုးသူမျိုးသားတွေကတိုင်ပင်ပြီးတော့မြတ်စွာဘုရားကိုဒါနအကြီးကျယ်ပြုကြတယ်ယေရှုဘုရားထံလာပြီးတော့ဒါနာကုသိုလ်တွေပြုကြတယ်အဲ့ဒီဒါနာကုသိုလ်ပြုတဲ့ပွဲမှာဆွန်လဲကတ်ကြတယ်ဆွန်ကတ်ပြီးတဲ့အခါဘုရားရှင်ကိုယ်တော်မြတ်ကအနုမောဒနာတရားဟောကြားတဲ့အခါဘာတရားဟောကြားခဲ့သလဲဆိုတော့အဒုဝံမေဇီဝိတံဒုဝံမေမရဏံအဝတ္တံမယာမရိတဘာမေဝမရဏပရိယောတနံမေဇီဝိတံဇီဝိတာမေဝအာနိယတံမရဏံနိယတံတိဒါမြတ်စွာဘုရားဟောကြားခဲ့တဲ့တရားအချုပ်ကတော့တေခြင်းတရားကိုအောင်မေ့ခြင်းဘာတရားကိုအောင်မေ့ခြင်းလဲအဲ့တော့ဒီနေရာမှာကြည့်နော်ဘုရားရှင်ကိုယ်တော်မြတ်ကပွဲရဆုံးကတ်တဲ့ပွဲအနုမောဒနာပြုတဲ့တရားဟောကြားတဲ့တရားတော်ကသေခြင်းတရားဘာတရားကိုဟောလဲပြီးရင်ဒါလေးကိုဘုန်းကြီးရှင်းပြခုနမြတ်စွာဘုရားဟောတဲ့တရားလေးရဲ့အကျဉ်းချုပ်ကကဲအာလုံလောကြီးပြီးတော့လိုက်ဆိုလိုက်ရှင်ခြင်းမမြဲသေခြင်းမြဲဤရှင်ခြင်းမမြဲသေခြင်းမြဲဤငါသည်မုတ်ချသေးရမည်ငါသည်မုတ်ချသေးရမည်ငါဤအသက်ရှင်ခြင်းသည်သေခြင်းအဆုံးရှိပေ၏ငါဤအသက်ရှင်ရခြင်းသည်သေခြင်းအဆုံးရှိပေ၏ အသက်ရှင်ခြင်းသည်သာမမြဲသေခြင်းတရားသည်မြဲလာပေ၏အသက်ရှင်ခြင်းသည်သာမမြဲသေခြင်းတရားသည်သာမြဲလာပေ၏မြတ်စွာဘုရားဟောတဲ့တရားအကျဉ်းချုပ်ကလေးပဲအဲ့တော့မြတ်စွာဘုရားကသံဃာကုသိုလ်ပွဲအနုမောဒနာပွဲမှာသေခြင်းတရားကိုဟောလိုက်တယ်။ဘာတရားဟောလိုက်လဲ။အကျိုးတရားအနေနဲ့ဘုရားရှင်ကဆက်ပြီးတော့ဟောတယ်။မရဏတတိကမ္မထံကိုမစီးဖြန်တဲ့ပုဂ္ဂိုလ်သေခြင်းကိုတရီမရတဲ့ပုဂ္ဂိုလ်ဟာသေဂာနီအခါကြတော့ဘာဖြစ်တယ်လဲဆိုတော့မွေပွေးမွေဟောက်ကိုမြင်ရတဲ့ယောက်ျားတယောက်ဟာမွေပွေးမွေဟောက်ကိုတွေ့ရတဲ့ယောက်ျားတယောက်ဟာကြောက်ပြီးတော့လက်ထဲမှာလက်နဲ့မပါတဲ့သူလိုကြောက်ရွံ့ထိတ်လန့်ပြီးတော့ကြီးကျယ်အော်မြည်တမ်းပြီးတော့သေဆုံးရတတ်တယ်။ဘုန်းကြီးတို့မရဏတတိဘာဝနာကမ္မထံမစီးဖြန်တဲ့ပုဂ္ဂိုလ်သေခြင်းတရားကိုကြောက်လန့်ပြီးတော့မတိဟန်ဆောင်နေတဲ့ပုဂ္ဂိုလ်တယောက်ဟာတေဂာနီအခါမှာမွေပွေးမွေဟောက်ကိုတွေ့ရတဲ့ယောက်ျားတယောက်ဟာလက်ထဲမှာဘာမှမပါဘူးလက်နဲ့မပါဘူးကြောက်ရွံ့ပြီးတော့နေရတယ်လူကြောက်ရွံ့ထိတ်လန့်ပြီးတော့ကြောက်မက်ပွဲအတန်ကြီးတွေအော်ပြီးတော့နေရတယ်လူအဲ့ဒီလူအော်ပြီးတော့သေရတတ်တယ်ဒါမြတ်စွာဘုရားဟောခဲ့တာဘယ်သူဟောခဲ့တာလဲမရဏတတိကမ္မထံသေခြင်းတရားကိုအဖန်တလဲလဲအောင်မေ့တဲ့ပုဂ္ဂိုလ်တတိယနေတဲ့ပုဂ္ဂိုလ်တယောက်ဟာနောင်တစ်ချိန်မှာဘုန်းကြီးတို့မွေပွေးမွေဟောက်ကိုမြင်တဲ့အခါလက်ထဲမှာဒုတ်ကင်ထားတဲ့ယောက်ျားဟာဒုတ်နဲ့မွေပွေးမွေဟောက်ကိုယူပြပြီးတော့တီးတယ်လို့ဒီပုဂ္ဂိုလ်ဟာကြောက်ရွံ့ခြင်းမရှိသေးကာနီနောင်ကာ၌အော်မြည်ခြင်းမရှိဘဲငြိမ်းချမ်းစွာသေရနိုင်နေအဲ့တော့ချုပ်လိုက်လို့ရှိရင်မရဏတတိသေခြင်းတရားကိုမအောင်မေ့တဲ့ပုဂ္ဂိုလ်ဟာအော်မီတန်းပြီးတော့သေရတတ်တယ်။မရဏတတိသေခြင်းတရားကိုဖန်ဖန်အောင်မေ့တတ်တဲ့ပုဂ္ဂိုလ်တယောက်ဟာငြိမ်းချမ်းစွာသေရနိုင်တယ်။ဘလို့သေရနိုင်လဲ။မြတ်စွာဘုရားကဒီတရားကိုဟောလိုက်တယ်။ဟောလိုက်တော့ကျန်တဲ့ပရိသတ်တွေကတော့တရားလဲနာပြီးရောမေးမေးပြောပြောကိုယ်လုံးနဲ့ကိုယ်သူ့အတူစီပွားရေးလုံနေကြလူကလည်းစီပွားရေးလုံနာတဲ့ချိန်လေးတော့ဟုတ်တယ်လို့လူပဲပြီးတော့ကိုယ်လုံကိုယ်ပဲလုံပြီးတော့မေးပြောက်သွားကြတယ်အဲ့ဒီထဲမှာ16နှစ်သမီးလေးရကန်းတဲ့ရဲ့သမီးမိန်းကလေးတယောက်ကတော့ဩမြတ်စွာဘုရားရဲ့တရားတော်ဟာထူဆန်းလိုက်တာငါဟာမရဏတတိကမ္မထံဘာဝနာကိုစီဖြန်းဖို့တင့်တော်တယ်ဒီလိုတွေးပြီးတော့အဲ့ဒီအချိန်ရစားပြီးနေရောညာရောတတိယတဲ့အချိန်သေခြင်းတရားကိုအောင်မေ့နေတယ်ဘလို့အောင်မေ့လဲဆိုတော့ပြန်ဆိုလဲအောင်ရှင်ချင်းမမြဲသေခြင်းမြဲဤငါသည်မုတ်ချသေးရမည်ငါဤအသက်ရှင်ခြင်းသည်သေးခြင်းအဆုံးရှိပေ၏အသက်ရှင်ခြင်းသည်သာမမြဲသေခြင်းတရားသည်မြဲလာပေ၏နေရောညာရောအဲ့ဒီကလေးမလေးရောမရဏတတိဘာဝနာမြတ်စွာဘုရားဟောကြားတဲ့နေရာစပြီးတော့စီဖြန်းပွားများနေတယ်အသက်က16နှစ်အရွယ်သက်ကပဲရွယ်လေသူ့ရွယ်လေးနဲ့သေခြင်းတရားကိုအောင်မေ့တယ်ဆိုတာအရွယ်နဲ့လိုက်သလားမလိုက်ဘူးလားအရွယ်နဲ့မလိုက်အောင်ကိုပဲပါဝနာကိုပွားများနေတယ်အဲ့တော့ဒီနေရာမှာဘုန်းကြီးကစဉ်းစားကြည့်တယ်မြတ်စွာဘုရားကသံဃာပွဲမှာသေခြင်းတရားကိုဟောတယ်ဒါဆိုလို့ရှိရင်တချို့ပုဂ္ဂိုလ်တွေအယူဆနဲ့ဆိုရင်မင်္ဂလာမဲလိုက်တာဒီလိုလေးတွေးကောင်းတွေးနိုင်တယ်တချို့ပုဂ္ဂိုလ်တွေကမနှလင်းလာတာနဲ့ကောင်းတာလေးတွေမြင်ကျင်တယ်ကောင်းတာလေးတွေကြားကျင်တယ်မကောင်းတာတွေတွေးခဲ့ရင်မင်္ဂလာမဲလိုက်တာဒ ဒီလိုอยู่ရှိတဲ့ပုံကိုယ်တွေလောကကြီးမှာမရှိဘူးလားရှိနေလားတကယ်ကမင်္ဂလာဆိုတာကုသိုလ်ဖြစ်ပွားတာမင်္ဂလာတရားဘာဖြစ်ပွားတာမင်္ဂလာတရားလဲမနက်လင်းလာလို့나ရေးသတင်းတစ်ခုကြားလိုက်တယ်나ရေးသတင်းကြားလိုက်တဲ့အတွက်တုံ့လောက်သွားတယ်ကြောက်သွားတယ်ငါလက်ဘယ်နည်းမှကြားမလဲနမိတ်မရှိလိုက်တာဒီသတင်းကြီးကြားတာတုံ့လောက်ခြောက်ချာပြီးတော့ကြောက်ရွံ့သွားတယ်အာကုသူတွေဖြစ်သွားတယ်အဲ့ဒီလိုအာကုသူသတင်းဖြစ်သွားတယ်ဆိုလို့ရှိရင်အမင်္ဂလာဘာလို့ခေါ်လဲကုသူဖြစ်သွားလို့လားအကုသူဖြစ်သွားလို့လားအကယ်၍နာရေးသတင်းတစ်ခုကိုကြားတယ်ဩသူတောင်မှသေဆုံးပါပဲကောငါတို့လည်းအသက်ရွယ်ရနေပြီငါတို့လည်းသေဖို့နီးကပ်လာပြီမသေးခင်မှာဉာဏ်ဦးထားမှာမသေးခင်မှာကုသူပါရမီတွေကိုစူးစမ်းထားမှဖြစ်မယ်ဒီလိုတွေးပြီးတော့ကုသူလှုပ်ခြင်းတဲ့စိတ်တွေတဖွာဖွာပေါ်လာတယ်အရာစုကုသိုလ်တွေဖြစ်တယ်ကုသိုလ်ဖြစ်ပွားရင်မင်္ဂလာလားအမင်္ဂလာလားဒါကြောင့်တရင်ပေါ်မှာမူတည်ပြီးတော့မင်္ဂလာအမင်္ဂလာမဆုံးဖြစ်ရအောင်ခံယူတတ်တဲ့ပုဂ္ဂိုလ်မှာကုသိုလ်စိတ်ဖြစ်သလားအကုသိုလ်စိတ်ဖြစ်သလားဒီပေါ်မှာမူတည်ပြီးတော့မင်္ဂလာအမင်္ဂလာကွဲပြားတယ်ကုသိုလ်ဖြစ်ပွားတာမင်္ဂလာတရားကုသိုလ်ဖြစ်ပွားတာဘာတရားလဲအကုသိုလ်ဖြစ်ပွားတာအမင်္ဂလာအကုသိုလ်ဖြစ်ပွားရင်ဘာလဲခုမြတ်စွာဘုရားတောင်းမှာဆုံးကပ်ပွဲမှာသေခြင်းသဘောတရားကိုမဟောဘူးလားဟောနေလားဟောနေတဲ့အတွက်အကျိုးမရှိဘူးလားရှိလားကျန်တဲ့ပရိသတ်တွေကအမှုမဲ့အမဲ့မဲ့တရားနာပြီးပြီးသွားတယ်16နှစ်သမီးရွယ်ရကန်းတယ်ရဲ့သမီးလေးရတော့နေရောညာရောမရဏတတိဘာဝနာကိုပွားများနေတယ်တရက်တော့မြတ်စွာဘုရားရှင်ကိုတော်မြတ်ကကြွထိုက်တဲ့ဝေနေရတွေကိုကြည်တော်မူတော့ဒီမိန်းကလေးညံကွန်ရက်ထဲမှာပေါ်လာတာတွေ့ရတယ်အဲ့ဒီတော့မြတ်စွာဘုရားအာလဝီကြွခဲ့တာ3နှစ်ရှိပြီဘယ်နှနှစ်ရှိသွားပြီလဲ3နှစ်ဆိုတော့မိန်းကလေးကလည်းဘယ်ရွယ်ရောက်ပြီလဲ19နှစ်16နှစ်ကတရားနာတာဆိုတော့ခုပဲရွယ်ရောက်ပြီလေအဲ့တော့မြတ်စွာဘုရားကစဉ်းစားဆင်ခြင်တော်မူတဲ့အခါအကျိုးရှိမရှိဆင်ခြင်ကြည့်တဲ့အခါဒီမိန်းကလေးဟာ3နှစ်ကာလပတ်လုံးမရဏတတိဘာဝနာကိုပွားများနေတယ်ဒီလိုသိတော်မူတယ်ငါဖေရကြွားခဲ့လို့ပြတနာလေးရက်ကိုမေးလို့ဖြေဆိုခဲ့တဲ့အဆုံးမှာငါဖေရကကောင်းချီးပေးပြီးတော့တရားဟောကြားမယ်အဲ့ဒီတရားကိုနာယူပြီးတော့သောတာပန်ဖြစ်မယ်သူကိုအကြောင်းပြုပြီးတော့လူအများလည်းပဲအကျိုးရှိနိုင်တယ်ဒီလိုမြင်တော့ဘုရားရှင်ဟာယူဇနာ30မိုင်ပေါင်း240ရှိလောက်တဲ့ခရီးကိုယဟန်တန်က900ခြံရံပြီးတော့ကြွတော်မူတယ်ကြွတော်အာလဝီပြည်အက္ခလဝစေတီကျောင်းတိုင်မှာတရင်သုံးပြီးတော့နေတယ်အဲ့တော့အကလဝအာလဝီပြည်သူပြည်သားတွေကလည်းမြတ်စွာဘုရားကြွလာတဲ့ကြားတော့ကြောင်းကိုသွားကြကြောင်းကိုသွားပြီးတော့စီဝေးတိုင်းမညဒါနဘလို့ပြုမယ်သီလဘလို့စောက်တည်မယ်တရားဘလို့နာကြမယ်တရားပွဲဤဘလို့ကျင်းပမယ်စီဝေးတိုင်းမညအဲ့တော့ရကန်းတဲ့ရဲ့သမီးလေးကလည်းပဲကြားတဲ့ငါရဲ့ဖခင်ဖြစ်တယ်ငါရဲ့ဆရာရင်ဖြစ်တယ်ငါရဲ့အရှင်သခင်ဖြစ်တယ်လာပြေဝန်းရဲ့မျက်နာနဲ့တူတယ်မျက်နာရှိတော်မူတယ်မဟာဂေါတမဗုဒ္ဓကြွလာတဲ့သူကကြားခဲ့ရတယ်သူရဲ့ဖခင်ယင်းလို့ဘုရားရှင်ပေါ်မှာစိတ်ကရောက်နေတယ်ဒီတော့သူ့အနေနဲ့ငါဟာလွန်ခဲ့တဲ့3နှစ်လောက်ကရွှေစင်ကဲ့သို့အစဉ်ရှိတဲ့မြတ်စွာဘုရားရှင်ရဲ့ခန္ဓာကိုယ်ကိုဖူးခွင့်ရခဲ့တယ်ယခုလည်းပဲဘုရားရှင်ရဲ့ရွှေစင်နဲ့တူတဲ့အစဉ်ရှိတဲ့ခန္ဓာကိုယ်တော်ကိုဖူးခွင့်ရမယ်ဩဇာတိတ်ကမစီဩဇာနဲ့ပြည့်စုံတဲ့မြန်မြတ်တဲ့တရားကိုလည်းနာကြားခွင့်ရမယ်တွေးပြီးတော့ပျော်နေတယ်ဘုရားရှင်ကိုလည်းဖူးခွင့်ရတော့မယ်တရားလည်းနာခွင့်ရတော့မယ်တွေးပြီးတော့ပျော်နေသလားဝမ်းနည်းနေသလားအဲ့ဒီအချိန်မှာသူဖခင်က ရကန်းတဲ့အိမ်ရန်ဒီအလုံယုံသွားကန်ဒီမှာသူ့ကိုမာတယ်တမီးတဲ့အဖေရကန်းစင်မောသူတစ်ပါးရဲ့အဝိုးတစ်ခုကိုတင်ထားတယ်ရက်လုံနေတယ်တထွာလောက်ကျန်သေးတယ်မပြီးပြတ်သေးဘူးအဲ့ဒါဒီနေ့လက်ဆက်တက်ရမှာလက်ဆက်တက်မှာဆိုတော့ရက်ဖောက်ကိုရောက်ပြီးတော့မြန်မြန်လာပို့လဲပါဒီလိုလေးမှာသွားခဲ့မှာပြီးတော့ဖခင်ဖြစ်တဲ့လူကရကန်းယုံကိုသွားတယ်ဒီတော့မြို့သမီးလေးကစဉ်းစားတယ်ငါဟာတရားနာကျင်နေတာဖခင်ကလည်းရက်ဖောက်ရောက်ပြီးတော့လာပြီးတော့ပို့လဲပါလို့ပြောတယ်တရားနာရမလားရက်ဖောက်ရောက်ပြီးတော့သွားပို့ရမလားဒီလိုစဉ်းစားပြီးတော့ဆုံးဖြတ်ချက်တစ်ခုချလိုက်တယ်တကယ်လို့ငါရဲ့ဖခင်ကငါကိုရက်ဖောက်ရောက်ပြီးတော့လာမပို့ခဲ့လို့ရှိရင်ဒုံနဲ့လည်းရိုက်ချင်ရိုက်နိုင်တယ်လက်သည့်သာသည့်ဖြင့်ပုတ်ခတ်မှုလည်းပြုလုပ်နိုင်တယ်ဒီတော့ငါရက်ဖောက်ရောက်ပြီးတော့ဖခင်ဒီသွားပို့ပြီးမှတရားနာမယ်ဒီလိုဆုံးဖြတ်ပြီးတော့ဂရင်လေးပေါ်ထိုင်ပြီးတော့ရက်ဖောက်ကိုရောက်နေတယ်နောက်တစ်ချိန်ပြီးသွားတဲ့ချိန်ကျတော့ဘာလုပ်လဲဆိုတော့တောင်းတဲ့ကိုရက်ဖောက်တွေထည့်ပြီးတော့ဖခင်ထံသွားပို့မယ်ဆိုပြီးရက်ဖောက်တောင်းကြီးရွက်ပြီးတော့သွားတော့တရားပွဲဘေးကနေဖြတ်သွားတော့ပရိသတ်ဆွန်ကနေပြီးမြတ်စွာဘုရားထံလှမ်းပြီးတော့ဖူးမြော်လိုက်တယ်။အဲ့ဒီချိန်မှာမြတ်စွာဘုရားလည်းပဲတကယ်ပရိသတ်ကြားထဲကနေပြီးတော့လေပင်လေးကိုမော့ပြီးတော့ရကန်းတယ်မာလေးကိုလှမ်းပြီးတော့ကြည်တော်မူလိုက်တယ်။ရကန်းတယ်မာလေးရဲ့သိသွားတယ်။အော်မြတ်စွာဘုရားဒီလောက်များတဲ့ပရိသတ်ကြီးတွေကငါ့ကိုအထူးပြုပြီးတော့ကြည်နေတာငါလာခြင်းကိုအလိုရှိနေဟန်တူတယ်ဒီလိုတွေးပြီးတော့ရက်ဖောက်တောင်းလေးချပြီးတော့မြတ်စွာဘုရားရှိတဲ့စီသွားတယ်မြတ်စွာဘုရားဘာလို့ကြည်တာလဲဆိုတော့ကရုဏာကြီးမားလို့ကြည်တော်မူတာဘာကြီးမားလို့လဲဘလို့ကရုဏာကြီးမားတာလဲဆိုတော့ဒီကလေးမလေးဟာငါဘုရားထံတရားမနာပဲနဲ့သွားလို့ရှိရင်ဒီနေ့သေးကိုသေးရလိမ့်မယ်တကယ်၍သေသွားခဲ့ရင်ပုထုဇဉ်ဖြစ်နေသေးပြီးတော့ဂတိမမြဲပဲဖြစ်လိမ့်မယ်။ငါဘုရားထံလာတရားနာသွားလို့ရှိရင်သောတာပန်အရိယသူတော်ဇဉ်ဖြစ်ကွယ်လွန်တဲ့အခါတုတိတာနဲ့ပြည်ရောက်နိုင်တယ်။ဒီလိုဘုရားရှင်ကကရုဏာကြီးမားတဲ့အတွက်ဘုရားရှင်ကပရိသတ်ကြားတွေကနေပြီးတော့လေပင်လေးမော့ပြီးတော့အမျိုးသမီးလေးကိုလှမ်းကြည့်လိုက်တယ်။မျိုးသမီးလေးကလည်းဘုရားရှင်လာစေခြင်းနဲ့ဆိုတာသိတာနဲ့ရှေဖောက်တောင်းလေးချမြတ်စွာဘုရားရှိတဲ့စီသွားရောင်ကြီးတော်တဲ့ဝင်သွားပြီးတော့ထီချင်းကြီးငါးပါးနဲ့ရှေခိုးဘုရားရှင်နဲ့မနီလုံးမဝေလုံးစားတဲ့အပြစ်၆ပါးရဲ့ကင်းတဲ့ရက်မှာထိုင်နေထိုင်ပြီးတော့လှုပ်လေးချပြီးငြိမ်ငြိမ်သက်သက်ထိုင်နေတာကိုမြတ်စွာဘုရားကတွေ့တော့မြတ်စွာဘုရားကမေခွန်းလေးချက်မေးလိုက်တယ်ကုမာရိကေကုတော်အာဂိသတိတိနာဇာနာမိဗန္ဒီတိပထမမေကွန်ကချစ်သမီးတဲ့တင်ဘယ်သွားမှလဲမသိပါဖေဟာဒါမျိုးပဲဖြေလိုက်တယ်ဘယ်ကလာတာလဲမသိပါဖေဟာနံပါတ်3ကြတော့မသိဘူးလားသိပါတယ်ဖေဟာသိသလားမသိပါဖေဟာအဲ့လိုမေးဖြေလေးလှုပ်လိုက်တော့ပရိသတ်ကြီးလှုပ်လှုပ်ရွရွဖြစ်သွားတယ်ဒီကလေးမလေးနဲ့မြတ်စွာဘုရားနဲ့ပြောတာများကလေးကလာနိုင်လိုက်တာဘဲကလာတယ်လဲဆိုရင်ရကန်းယုံအိမ်ကလာပါတယ်ဒီလိုဖြေရမှာဘဲသွားမလဲဆိုရင်ရကန်းယုံအလုတ်ယုံကိုသွားပါမယ်ဒီလိုဖြေရမှာခုတော့ပေါက်တကရာတွေလျှောက်ပြီးတော့ဖြေနေတယ်မြတ်စွာဘုရားနဲ့ထင်တိုင်းပါဇက်ထဲတွေ့တာတွေကိုပြောနေတယ်လူသားတွေကပရိသတ်ကြီးကလှုပ်လှုပ်ရွရွဖြေပြီးတော့ကလေးမလေးကိုအပြစ်တင်တယ်အပြစ်တင်တော့မြတ်စွာဘုရားပရိသတ်ကိုငြိမ်သက်အောင်ထိန်းတော်မူပြီးတော့ပြန်ပြီးတော့မေးတယ်မိန်းကလေးတဲ့တင်ကငါဘုရားကဘယ်ကလာတယ်လဲလို့မေးတော့မသိပါရှင်ဘုရားလို့ဖြေတယ်အဲ့ဒီရဲ့အဓိပ္ပာယ်ကဘာလဲဒီလိုမေးတော့ကလေးမိန်းကလေးကပြန်ဖြေတယ်မှန်လားပါဘုရားတပိတော့ယကန်းအိမ်ကလာတယ်ဆိုတာမြတ်စွာဘုရားသိပါတယ်ရကန်းအိမ်ကလာတာကိုရွေးပြီးတော့မေးတာမဟုတ်ပါတပိတော့ဘယ်ဘဝကလာပြီးတော့ ီဘဝမှာဖြစ်ရတာလေလူမေးတာပါတပီတော်နေနဲ့ဘယ်ဘဝကရောက်လာပြီးတော့ဒီဘဝမှာဖြစ်တယ်ဆိုတာမသိပါဒါကြောင့်မသိပါဖေယားလို့လျှောက်ပါတယ်မြတ်စွာဘုရားဆိုတော့သာဓုသာဓုကုမာရီကေမိန်းကလေးကောင်းပါပြီစွာကောင်းပါပြီစွာသင်ဟာငါဖေယားမေးတဲ့အရာကိုပဲဖြေဆိုနိုင်ပါပြီစွာမြတ်စွာဘုရားပထမအကျဉ်းနေနဲ့ကောင်းကြီးပေးတော်မူတယ်နောက်ဒုတိယမိကွန်ကငါဖရာကဘယ်သွားမှလဲမေးတော့မသိပါဖရာလို့ဖြေတယ်အဲ့ဒီအတိတ်ဘေးကဘလို့လဲမှန်လားပါဖရာဖရာတပည့်တော်ရဖောက်တောင်းကြီးရွယ်ပြီးတော့ရကန်းယုံကိုသွားမယ်ဆိုတာမြတ်စွာဘုရားသိပါတယ်မြတ်စွာဘုရားမေးတာကဘယ်ဘဝကလာပြီးဒီဘဝနေပြီးတော့ဘယ်ဘဝကိုသွားမှလဲဘယ်ဘဝကိုရောက်မှလဲလို့မေးခြင်းဖြစ်ပါတယ်တပည့်တော်အနေနဲ့ဒီဘဝနေပြီးတော့ဘယ်ဘဝရောက်မယ်ဘယ်ဘဝသွားရမယ်ဆိုတာမသိပါဗျာဒါကြောင့်ဒီလိုဖြေခဲ့ပါတယ်ဖေဟာသာဓုသာဓုကုမာရိကေမိန်းကလေးကောင်းပါပြီစွာကောင်းပါပြီစွာသင်ဟာငါဖះမေးတဲ့အရာကိုပဲဖြေနိုင်ပါပြီတဲ့ဆိုပြီးဒုတိယကျေသာဓုခေါ်တော်မူခဲ့တယ်နောက်တတိယမိကွန်ကြတော့မြတ်စွာဘုရားကငါဖះကမတည်ဘူးလားမေးတဲ့အခါသင်ကတိပါတယ်လို့ဖြေတယ်။ဘာကြီးရွယ်ချက်နဲ့ဖြေတာလဲ။မှန်လားပါဖះ။ဖះတပည့်တော်သေရမှာကိုတိပါတယ်ဖះ။ဒါကြောင့်ဖះတပည့်တော်အနေနဲ့တိပါတယ်ဖះလို့လျှောက်ထားရခြင်းဖြစ်ပါတယ်ဆိုတော့သာဓုသာဓုကုမာရိကေမိန်းကလေးကောင်းပါပြီစွာကောင်းပါပြီစွာငါဖះမေးတဲ့အရာကိုသာဖြေဆိုပါပေတယ်သုံးချိန်မြောက်မြတ်စွာဘုရားသာဓုခေါ်တော်မူတယ်နောက်ဆုံးမြတ်စွာဘုရားမိန့်တော်မူတယ်သိသလားဆိုတော့သင်ကမသိဘူးလို့ဖြေတယ်ဒါဘာဝူဒိဋ္ဌိနဲ့ဖြေတာလဲဘာဝူရွယ်ပြီးတော့ဖြေတာလဲဆိုတော့မှန်လားပါဖះဖះတပည့်တော်ကသေရမှာကိုတော့သိပါတယ်ဒါပေမဲ့ညသေးရမာလာနေသေးရမာလာမနခင်သေးရမာလာနေလည်းခင်သေးရမာလာညနေခင်သေးရမာလာစသည်ဖြင့်သေးရမဲ့အချိန်ခါကိုမသိပါဒါကြောင့်သိပါသလားလို့မေးတဲ့အခါမသိပါရှင်ဘုရားလို့ဖြေခဲ့ပါတယ်မြတ်စွာဘုရားဒီတော့သာဓုသာဓုကုမာရိကေမိန်းကလေးတဲ့ကောင်းပါပြီစွာကောင်းပါပြီစွာငါဖះမေးတဲ့အရာကိုသာသင်အားဖြေဆိုနိုင်ပါပြီတဲ့မြတ်စွာဘုရားကမိန်းကလေးကိုရကန်းတဲ့ရဲ့တမီမိန်းကလေးကိုနေရာလေးခုမှာမေခွန်းလေးခုမေးပြီးတော့သာဓုလေးချိန်ခေါ်တော်မူပြီးတော့ကောင်းချီးပေးတော်မူခဲ့တယ်။ကောင်းချီးပေးပြီးတော့မြတ်စွာဘုရားကပရိသတ်ကိုမိန်တယ်သင်တို့ဟာငါဖះဘာပြောတယ်ဆိုတာမသိပဲနဲ့ကဲ့ရဲ့ဖို့ပဲသိနေကြတယ်ပညာမရှိတဲ့ပုဂ္ဂိုလ်ဟာအကန့်နေဖြစ်တယ်ပညာမရှိတဲ့ပုဂ္ဂိုလ်ဟာဘာတွေဖြစ်တယ်လဲပညာမျက်စိရှိရင်အကောင်းဖြစ်တယ်ပညာမျက်စိရှိရင်ဘာဖြစ်တယ်လဲအဲ့တော့မြတ်စွာဘုရားတရားတစ်ပုဒ်ဟောတယ်အန္တဘုဒ္ဓောယံလောကောတဏုကထာဝိပတ္တတိတကုဏောဇာလမုတ်တော်ဝအဘောတက္ကာယကိစ္စတိဒါလေးအချင်းချုပ်ကဘာလဲဆိုတော့ဆိုလိုက်ပညာမျက်စိမရှိပြီမှတ်သည့်အကန့်တွေပညာမျက်စိမရှိပြီမှတ်သည့်အကန့်တွေပညာမျက်စိရှိတုံပြီမှတ်သည့်အမြင်ကောင်းသူတွေပညာမျက်စိရှိတုံပြီမှတ်သည့်အမြင်ကောင်းသူတွေပညာမျက်စိမရှိရင်အကောင်းလားအမြင်ကောင်းသူလားအကန့်လားအမြင်ကောင်းသူလားအကန့်နေလားအမြင်ကောင်းသူတွေလားအမြင်ကောင်းသူမဟုတ်ဘူးပညာမျက်စိမရှိခဲ့ရင်အကန့်တွေလားအမြင်ကောင်းသူတွေလားပညာမျက်စိရှိခဲ့ရင်အကန့်တွေလားအမြင်ကောင်းသူတွေလားဒါကိုပြောတာအန္တဘုဒ္ဓောအယံလောကော အယံလောကဤတတဝလောကီတတဝအပေါင်းသည်အန္တာဘုဒ္ဓပညာမျက်စိမရှိတဲ့အတွက်အကန့်တပွဲဖြစ်၍ဖြစ်နေပေကုန်၏ဟောဒီလောကီလူပေါင်းဟာပညာမျက်စိအားနည်းတဲ့အတွက်အကန့်နေများတယ်တဏုကေထဝိပတ္တိဧထဤလောကီလူအပေါင်းတွင်တဏုကောအနည်းငယ်သောတတ္တဝါသည်သာဝိပတ္တိအနိစ္စသတိအစွမ်းဖြင့်ရှုမြင်နိုင်ပါ၏အနိစ္စသတိအစွမ်းဖြင့်ရှုမြင်နိုင်တဲ့ပုဂ္ဂိုလ်အမြင်အာယုံကောင်းတဲ့ပုဂ္ဂိုလ်ဟာနည်းပါတယ်အမြင်အာယုံကောင်းတဲ့ပုဂ္ဂိုလ်ဟာနည်းသလားများသလားဘုန်းကြီးတို့ကြည်လိုက်ပေါ့တတ္တဝါတွေအာလုံရှိနေတဲ့နေရာမှာကိုယ်ကိုပြောလိုက်ရင်ငါဆဲတယ်ငါအတင်းနေပြောနေတယ်ဒီလိုမထင်ဘူးလားထင်လားတကယ်တော့အတန်ကယုတ်တရားတိလိုက်တာလေးကနံတရားအဲ့ဒီကြားလိုက်တဲ့အချိန်မှာယုတ်နံပဲရှိတယ်ဘာပဲရှိလဲပုထုဇဉ်တွေတိလိုက်တာကငါကိုအတင်းပြောတယ်ငါကိုဆဲတယ်ဒီဆဲလိုက်တဲ့အတန်အတင်းပြောလိုက်တဲ့အတန်လေးရဲ့ဖြည့်ပြီးတော့ပြတ်သွားခဲ့တာမြန်လိုက်တာဖြစ်ပြီးတော့ပြတ်တယ်ခုပြောပြီးခုပြတ်သွားတယ်ဒါပေမဲ့လို့ပုထုဇဉ်တွေကြတော့ငါကိုမနေ့ကပြောတယ်ငါကိုလွန်ခဲ့တဲ့9နှစ်လောက်ကပြောတယ်ငါကိုလွန်ခဲ့တဲ့10နှစ်လောက်ကဘလို့ပြောရလိုက်တာနှစ်တွေချီကြတာတောင်မှပျောက်သလားမပျောက်ဘူးလားအဲ့ဒါပညာမျက်စိအားကောင်းလို့လားပညာမျက်စိအားနည်းလို့လားဒါကြောင့်တဏုကောနိငယ်သောဣဋ္ဌဤလောကီပုဂ္ဂိုလ်အပေါင်းတွင်တဏုကောနိငယ်သောတတ္တဝါသည်သာဝိပတ္တိအနိစ္စသတိအစွမ်းဖြင့်ရှုမြင်နိုင်ပါ၏တတ္တဝါတွေထဲမှာတဲ့လောကီလူအပေါင်းထဲမှာအနိစ္စသတိအစွမ်းဖြင့်အမှန်တရားကိုရှုမြင်နိုင်တဲ့ပညာမျက်စိရှိတဲ့ပုဂ္ဂိုလ်ဟာနည်းနည်းလေးပဲရှိတယ်ဒါကြောင့်မို့ဘုန်းကြီးတို့ဒီလိုငါဆွဲတွေများနေလို့ငါကိုဆဲတယ်ငါကိုပြောတယ်လို့ထင်နေလို့လောဘဒေါသတွေကြီးမနေဘူးလားကြီးနေသလားအဲ့ဒါလောဘဒေါသကြီးလို့လားနည်းလို့လားလောဘဒေါသကြီးလို့ဒါကြောင့်ပညာမျက်စိရှိတဲ့ပုဂ္ဂိုလ်ဟာနည်းပါတယ်တကုဏောဇာလမုတ်တော်ဝအပေါ်နီးငယ်တော်တကုဏောမုတ်ဆိုးလက်နဲ့ပိုက်ကွန်ရမလွမြောက်တော်ငါပေါင်းသည်အပေါ်ဤဝနိငယ်သာရှိတကဲ့သို့ဘုန်းကြီးတို့မုတ်ဆိုးကျွမ်းကျင်တဲ့မုတ်ဆိုးဟာပိုက်ကွန်နဲ့ပြစ်လိုက်တဲ့အခါမှာမိတဲ့ငှက်တရားများတယ်လွတ်တဲ့ငှက်ကနဲတယ်လို့ဒီလိုပဲမရဏဆိုတဲ့တေခြင်းဆိုတဲ့ပိုက်ကွန်နဲ့ပြစ်လိုက်တဲ့အခါအပယ်လေးပါးကြားတဲ့ပုဂ္ဂိုလ်ဟာများတယ်အပယ်လေးပါးလွတ်ပြီးတော့သူဂတိနိဗ္ဗာန်ကိုရောက်တဲ့ပုဂ္ဂိုလ်ဟာနဲပါတယ်ဒီတရားကိုမြတ်စွာဘုရားကဟောလိုက်တာအဲ့ဒီမှာယကန်းတယ်မာလီသောတာပန်ဖြစ်သွားတယ်ဘာဖြစ်သွားလဲဒေသနာလူအပေါင်းတွေလည်းပဲအကျိုးတွေအများကြီးရှာသွားတယ်တဲ့အဲ့တော့ယကန်းတယ်မာလီကသောတာပန်ဖြစ်သွားတော့ဘာလုပ်လဲဆိုတော့ရဖောက်တောင်းကိုရွက်ရွက်ပြီးတော့ဖခင်ရှိတဲ့စီကိုသွားတယ်ယကန်းယုံရောက်တော့ဖခင်ကအိမ်ငိုင်းနေတယ်အိမ်ငိုင်းတို့ရက်ပေါက်ကောင်းတောင်းကိုချလိုက်တဲ့အခါမှာလွန်ဆွန်းနဲ့ထိပြီးတော့အတန်မြည်တဲ့အချိန်ဖခင်ကလွန်ကိုဆွဲလိုက်တာအဲ့ဒီမှာလွန်ဆွန်းနဲ့ရင်ဘက်မှာသွားပြီးတော့ထိပြီးတော့အဲ့ဒီနေရာမှာပွေချင်းပြီးဆုံသွားတယ်ဆုံသွားတော့တုတိတာနဲ့ပြီးရောက်သွားခဲ့တယ်ဖခင်ဖြစ်တဲ့လူလဲသူ့ကြောင့်တည်ဆုံသွားတဲ့အတွက်တောကရီဘလဝါဖြစ်အာကြီးပြီးတော့မြတ်စွာဘုရားထံသွားတောကတောကရီနေအောင်တရားနာနာပြီးတော့ယဟန်ပြုပြီးတော့ယဟန်နာဖြစ်သွားခဲ့တယ်ဒီနေရာမှာဘုန်းကြီးတို့တတိထားရမှာကဘာလဲဆိုတော့ယကန်းတယ်မာလေးဤဘဝဖြစ်ရအထုပ်ပံတရားနာမြဲယကန်းတယ်မာလေးဤပါတယ်လေသူအထုပ်ပတိကိုကြည်ရင်အသက်ငယ်ပေမဲ့မရဏတတိဘာဝနာတည်ခြင်းတရားကိုမပွားများခဲ့ဘူးလားပွားများခဲ့လားငါငယ်သေးတာပဲဒီလိုတွေးသလားမတွေးဘူးလားမတွေးတဲ့အတွက်အကျိုးတရားအနေနဲ့အသက်19နှစ်မှာသောတာပန်ဖြစ်သွားတယ်ဘာဖြစ်သွားလဲ သောတာပန်ဖြစ်ပြီးတော့ဘဝကတေရခြင်းရဲ့အကြောင်းတရားပါလာတော့မြတ်စွာဘုရားကူညီတဲ့သူနဲ့တွေ့တယ်ကဲတင်မဲ့သူနဲ့တွေ့တယ်ကဲတင်မဲ့သူနဲ့တွေ့ရတာဟာအလကားတွေ့တာလားကိုကကုသိုလ်တွေလုပ်ခဲ့လို့တွေ့ရတာလားဒါကြောင့်မိမိတို့လည်းပဲဘဝမှာကဲတင်တဲ့ပုဂ္ဂိုလ်ဘုရားရှင်လိုပုဂ္ဂိုလ်မျိုးနဲ့တွေ့ခြင်းကုသိုလ်လုပ်တဲ့သလားအကုသိုလ်လုပ်တဲ့သလားကုသိုလ်လုပ်တဲ့နဲ့ပညာမျက်စိအားနည်းတဲ့ပုဂ္ဂိုလ်ဟာအကန့်လားအမြင်ကောင်းသူလားပညာမျက်စိရှိသူဟာအကန့်လားအမြင်ကောင်းသူလားဒီတော့အကန့်ဖြစ်ခြင်းသလားအမြင်ကောင်းသူဖြစ်ခြင်းသလားအမြင်ကောင်းသူဖြစ်ခြင်းရင်ဘာမျက်စိရှိအောင်လုပ်ပညာဆိုတာပညာပဆိုတာကွက်ကွက်ပြပြပိုင်ပိုင်ချာချာညာတို့စရာတိတက်တဲ့သဘောကွက်ကွက်ပြပြပိုင်ပိုင်ချာချာတိတက်တဲ့သဘောကိုဘာလို့ခေါ်လဲပညာဘုန်းကြီးတို့မပညာဖို့ပညာကိုရောက်ပြီဆိုလို့ရှိရင်ရပြီဆိုလို့ရှိရင်သစ္စာလေးပါးကိုကွက်ကွက်ပြပြပိုင်ပိုင်ချာချာတည်သွားတယ်និရောဓသစ္စာနိဗ္ဗာန်ချမ်းသာကိုအေကံအာယုံပြုပြီးတော့တည်သွားတယ်ကျန်တဲ့ခန္ဓာတွေဟာဒုက္ခသစ္စာဒုက္ခအမှန်တရားတွေဒီဒုက္ခတွေဖြစ်နေတာလောဘတမှုတရားကြောင့်လောဘကြောင့်ဖြစ်နေတာဒီလိုမတွေ့မဝေရှင်းရှင်းလင်းလင်းသိသွားတာအဲ့ဒါမတ်ပညာဖို့ပညာပဲဝိပဿနာပညာဆိုတာကဘာကိုပိုင်ပိုင်ခြားခြားသိတာလဲငါလို့ထင်နေခဲ့တဲ့ခန္ဓာကိုယ်ကိုယုံနံမဲရှိပါလားလို့ပိုင်ပိုင်ခြားခြားသိသွားတာဘုန်းကြီးတို့ခါတိုင်းခါကိုယ်ကိုဆဲရင်ဒီကောင်ငါဆဲတယ်ဒီကောင်မငါဆဲတယ်ဆိုဒေါသတွေမဖြစ်ဘူးလားဖြစ်လားဝိပဿနာရှုနေကြပုဂ္ဂိုလ်တယောက်ဝိပဿနာအလေးထများတဲ့ပုဂ္ဂိုလ်တယောက်ဟာဆဲတန်ကြားလိုက်ရင်ကြားတယ်ကြားတယ်လို့မှတ်လိုက်ကြားတာကအတန်းယုတ်တရားသိလိုက်တာလေးရနန္တရားယုံနံပဲရှိတယ်ငါဆိုတာမရှိဒါဆိုရင်ဒေါသတွေဖြစ်ဖို့အာမနေဘူးလားအာနေလားအရာဝိပဿနာပညာကငါလိုထင်ခဲ့တဲ့ခန္ဓာကိုယ်ကြီးကိုယုံနံမဲ့ရှိပါလားလို့ပိုင်ပိုင်ချာချာသိသွားတာအရာဝိပဿနာပညာအဲ့ဒီဝိပဿနာပညာမတ်ပညာဖို့ပညာလောက်မရှိတောင်းမှမိမိတို့အနေနဲ့အနေဆုံးအားဖြင့်ကာယကံနဲ့ပတ်သက်လို့ပြုသင်သလားမပြုသင်ဘူးလားလှုပ်သင်သလားမလှုပ်သင်ဘူးလားဝစီကံနဲ့ပတ်သက်လို့ပြောသင်သလားမပြောသင်ဘူးလားမနောကံနဲ့ပတ်သက်လို့ကြံစည်တင်သလားမကြံစည်သူသင်မူလားလို့ဒီလောက်ကလေးကိုသိတာကိုအနေဆုံးပညာဒီလောက်သိတာကိုဘာပညာလို့ခေါ်တယ်အဲ့ဒီပညာလေးတော့မရှိသင်မူလားအဲ့ဒီပညာလောက်မှမရှိရင်အကန့်နေလားအမြင်ကောင်းသူတွေလားအကန့်နဲ့မြင်ကောင်းသူနဲ့လောကမှာဘယ်ကများသလဲဒါမြတ်စွာဘုရားဟောခဲ့တာရိုးရိုးသိတာတော့ရှိမှာပေါ့အနေဆုံးဘုန်းကြီးတို့ဒါလှုပ်တင်တဲ့အလုပ်ဒါကမလှုပ်တင်တဲ့အလုပ်ကွဲကွဲပြားပြားပိုင်ပိုင်ချာချာသိရမယ်ဒါကပြောတင်တဲ့စကားဒါကမပြောတင်တဲ့စကားကွဲကွဲပြားပြားပိုင်ပိုင်ချာချာသိရမယ်ဒါကကြံတင်တဲ့အကြံစီဒါကမကြံတင်တဲ့အကြံစီကွဲကွဲပြားပြားပိုင်ပိုင်ချာချာသိရမယ်အဲ့ဒီလိုသိနေရင်ပညာရှိလို့ခေါ်တယ်ပညာမျက်စိရှိသူအဲ့ဒီပညာမျက်စိရှိသူဟာအမြင်ကောင်းသူလို့လဲခေါ်တယ်ဘယ်လိုလဲခေါ်လဲအဲ့တော့အမြင်ကောင်းသူဖြစ်ဖို့အကံမဖြစ်ဖို့မြတ်စွာဘုရားကဟောလိုက်တဲ့တရားကိုနားပြီးတော့ရကန်းတဲ့မိန်းကလေးဟာသောတာပန်ဖြစ်သွားခဲ့တယ်သောတာပန်ဖြစ်တော့အပေတကားပိတ်သွားတယ်ဘာတကားပိတ်သွားတယ်လဲအရာရိယဖုရားရှင်ရဲ့စကားကိုနားထောင်လို့လားနားမထောင်လို့လားဖုရားရှင်ကသေခြင်းတရားကိုအမှတ်ရရမယ်အောင်မရမယ်ငါငယ်သေးတာပဲဒါရီအဝေးလို့သေးတယ်ဒီလိုများတွေးခဲ့လို့ရှင်သူဟာပရဏတတိဘာဝနာစီပြန်ဖြစ်မှာမဟုတ်မစီပြန်ဖြစ်ရင်ကဲတင်မဲ့ဖုရားရှင်နဲ့တွေးဖို့မလွယ်ဒါဆိုရင်သူဟာတန်ត្រာကြီးထဲမှာကျင်လဲနေရမှာခုတော့ခုနှစ်ဘဝလောက်ပဲကျင်လေရတော့မယ်အဲ့ဒါဘုရားစကားနားထောင်လို့လားဘုရားစကားနားမထောင်လို့လား ဒီသင်္ကန်းစာတွေရသွားတယ်။ဒါကြောင့်ဘုန်းကြီးဒီသင်္ကန်းစာတွေယူစီခြင်းနဲ့အတွက်ရကန်းတဲ့မာလေးဤဘဝဖြစ်ရဲ့အထုပ်ပံဒီတရားကိုဟောပေးတာသင်္ကန်းစာယူစီခြင်းလို့ဘာလို့စီခြင်းလို့လဲ။ကဲဒီသင်္ကန်းစာရမယ့်တရားလေးကိုဟောပြီးတဲ့အခါဓမ္မလက်ဆောင်ပေးပါတယ်။ဒီဓမ္မလက်ဆောင်လေးကိုညံနဲ့ဖြန်းပြီးတော့ယူသင်ယူထိုက်တာများကိုယူနိုင်ကြပါစေ။ယူပြီးတော့ကျင့်နိုင်ကြပါစေ။ကျင့်ရင်ကျင့်ရင်နဲ့နှလုံးသားမှာကုသပါရမီတွေရင့်တန်ပြည့်ဝကမဉ္ဇဉ်ဖွဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငါလင်မြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။